to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တန်ရဲ2018ခုနှစ်စက်တင်ဘာလ5ရက်ဗုဒ္ဓဟူးနေ့ညနေဘက်အစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါဒီနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်တရားဝင်ချုပ်တရားသူကြီးဖြစ်စွပြခံထားတဲ့တရားသူကြီးဘရက်ကာဗနော့အတည်ပြုခန့်အပ်ရေးထက်လွှတ်တော်မှာစတင်ကြားနာနေပါပြီ။ရိုက်တာသတင်းတောင်နှစ်ယောက်ကိုထောင်နဲ့၅နှစ်စီပြစ်ပေးလိုက်တဲ့တရားရုံးစီရင်ချက်ကိုပြန်လည်ပြင်ဆင်ပြီးအမြန်ဆုံးပြန်လွှတ်ပေးဖို့အမေရိကန်ဒုသမ္မတမိုက်ပက်ဆာတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူညီပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီကနေ့ညနေပိုင်းထုတ်လွှင့်ပေးမယ့်သတင်းလွှာရည်ထဲမှာတော့မြမကြီးနဲ့ပတ်သက်လို့ဩဂုတ်လကလုံခြုံရေးကောင်စီမှတကပိတ်ဆွေးနွေးပြီးတဲ့နောက်စက်တင်ဘာလမှာအမေရိကန်ပြည်အောင်စုအလဲချဥက္ကဋ္ဌတာဝန်ယူတဲ့အခါမှာလဲမြမကြီးနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်နိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ဆက်လက်ကြိုးပမ်းသွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကသတင်းထုတ်တွေကိုအင်္ဂါနေ့မှာပြောကြားလိုက်ပါတယ်
When it comes to Burma, you know, it's one that really, if you talk to any Security Council member, it is extremely concerning.
Now, by my view, so we're not seeing about me.ဒီတွင်နဲ့တူမွန်ပြည်သက်ပါတီ UNFC မှနှုတ်ထွက်ဆက်ဆက်အဖွဲ့အစည်းဖြစ်တာပါဝင်သွားမယ့်အကြောင်းအမေရိကန်ဗဟိုတရားရုံးချုပ်တရားသူကြီးဖြစ်အဆိုပြုခံတရားသူကြီး Brett Kavanaugh ကိုအတည်ပြုရေးအထက်လွှတ်တော်ကြားနာပွဲကိုကန့်ကွက်ဆန္ဒပြကြတဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းထုတ်လွှင့်ပေးသွားမှာပါအခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်
အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်အဆိုပြုထားတဲ့တရားသူကြီး Brett Kavanaugh ဟာအတည်ပြုခန့်အပ်ရေးမနေ့တုန်းကအထက်လွှတ်တော်တရားရေးကော်မတီကျန်းမာပွဲမှာမိန့်ခွန်းနဲ့ရင်ဆိုင်ရပါတယ်။ Kavanaugh ကတော့တရားသူကြီးတွေဟာဥပဒေကိုအတိတ်ပဲဖွင့်ဆိုရမယ်တာဝန်သာရှိပြီးဥပဒေပြုဖို့မဟုတ်တဲ့အကြောင်းသူယုံကြည်ချက်ကိုပြောဆိုခဲ့တာပါ။နိုင်ငံတော်တရားရုံးချုပ်တရားသူကြီး၉ဦးနဲ့လက်လက်နေတဲ့နေရာမှာအစားထိုးဖို့သမ္မတ Donald Trump ကအဆိုပြုခဲ့ပြီးတဲ့နောက်အတည်ပြုခန့်အပ်ရေးလွှတ်တော်မှာကျန်းမာမှုအစီအစဉ်တွေရဲ့အစဖြစ်မနေ့ကအဖွဲ့မင်ကွန်ပြောမှာတရားသူကြီး Kavanaugh ကသူ့ရဲ့ဥပဒေမြင်တွေကိုထည့်သွင်းပြောဆိုသွားတာဖြစ်ပါတယ်။လွှတ်တော်အမတ်တွေကတော့ဒရေစာဖြတ်ချရေးအစိုးရရဲ့လုပ်ပိုင်ခွင့်အာဏာဘာသာရေးယုံကြည်မှုနဲ့လိင်တူစုံမဲ့သူတွေအရေးစတာတွေလို့အငင်းပွားစရာကိစ္စတွေနဲ့ပတ်သက်ပြီးတရားသူကြီးရဲ့သဘောထားကိုမေးခွန်းထုတ်ကြမှာပါ။ဒီပြုခန့်အပ်ရေးကျန်းမာပွဲတွေစတင်တဲ့နေ့မှာပဲအတိုက်ခံဒီမိုကရက်တွေကအစီအစဉ်ကိုဆန့်ကျင်မှုတောင်းဆိုမှုတွေနဲ့ဆန္ဒပြသူတွေရဲ့ကန့်ကွက်မှုတွေနဲ့လည်းကြုံရပါတယ်။တရားသူကြီးကာဗန်နော့ကတော့တရားရုံးချုပ်ဟာနိုင်ငံရေးပါတီဆွဲရှိတဲ့အဖွဲ့အစည်းတစ်ခုမဖြစ်တင်ကြောင်းနဲ့တရားသူကြီးကောင်တူဟာတမာတမတ်ရှိဖို့မူဝါဒတစ်ခုအတွက်ဗမ်းမလိုက်ဖို့လိုအပ်တဲ့အကြောင်းလည်းပြောဆိုသွားခဲ့တာပါ။ဆယ်နှစ်နှစ်ကြာပြည်အောင်စုတရားသူကြီးဖြစ်တာဝန်ယူစဉ်မှာအမှုပေါင်း300ကျော်ကိုစီရင်ဆုံးဖြတ်မှုတွေအတွေ့အကြုံရှိခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။လောပေါင်းဆောင်ကလူတွေနဲ့ပတ်သက်လို့စီရင်ဆုံးဖြတ်ရမှာတရားဥပဒေရဲ့မျက်နှာကိုသာကြည့်ခဲ့တဲ့အကြောင်းလဲတရားသူကြီးကာဗန်နော့ကကြားနာပွဲအတွင်းလွှတ်တော်အမှတ်တွေကိုပြောဆိုခဲ့ပါတယ်
။ရုရှားထောက်လှမ်းရေးဟောင်းနဲ့တမိဖြစ်သူတို့ကိုပြေးခဲ့တဲ့မတ်လထဲမှာတော့အစိတ်ခတ်တတ်ဖို့ကြံစီရမှာပါဝင်သူဖြစ်ရုရှားနိုင်ငံသားနှစ်ယောက်ကိုဗြိတိရှ်အစိုးရရှင်တွေကတရားစွဲဆိုလိုက်ပါတယ်။ဗြိတိနိုင်ငံတောင်ပိုင်းဆယ်စ်ဘူရီမြို့ကကုန်းတိုက်တစ်ခုအပြင်ဘက်ခုံနေရတစ်ခုပေါ်မှာအစိတ်တင်ပြီးတော့မင်းမျောနေခဲ့တဲ့ဆာဂေးဂရီပါနဲ့တမိဖြစ်သူယူလီယာတို့ကိုတော့ဆေးရုံတင်ကူတာပေးခဲ့ရတာပါ။သူတို့နှစ်ဦးဟာဆိုဗီယက်ယူနီယံခေတ်ကထုတ်လုပ်တဲ့အာယုံကျောကိုထိကိစေတဲ့နိုဗီချုပ်အစိတ်တင်ကြတာဖြစ်ကြောင်းလဲဗြိတိရှ်စုံစမ်းစစ်ဆေးသူတွေကပြောဆိုထားပါတယ်။ရုရှားနိုင်ငံသားတွေဖြစ်ကြတဲ့အလက်ဇန်ဒရာပက်စတော့နဲ့ရူစလန်ဘော်ရှီရော့ဖ်တို့ဟာရုရှားထောက်လှမ်းရေးဟောင်းနဲ့တမိဖြစ်သူတို့အပြင်အစိတ်တင်ခဲ့တဲ့ရဲတပ်ဖွဲ့ဝင်တဦးတို့ကိုတပ်ဖြတ်ဖို့ကြံစီမှုတာတုလက်နဲ့အုံပြုမှုတားမြစ်တဲ့ဥပဒေကိုချုပ်ဖောက်မှုတို့အတွက်အရေးယူဖို့လုံလောက်တဲ့တက်တဲ့အထောက်အထားတွေရှိတာကြောင့်လဲပြတိန်အစိုးရရှိနေယုံညွန့်ကြားရေးမှုဆူဟမ်မင်းစ်ကပြောဆိုခဲ့တာပါရုရှားနိုင်ငံရဲ့ဥပဒေအရအပြစ်ကျူးလွန်ကြောင်းဆွဆွဲခံရသူနိုင်ငံသားတွေကိုလွှဲပြောင်းပေးဖို့ခွင့်မပြုတဲ့အတွက်လွှဲပြောင်းပေးဖို့တောင်းဆိုမှာမဟုတ်ကြောင်းလည်းပြောပါတယ်ဒါပေမဲ့လဲဥရောပနိုင်ငံတစ်ခုခုကိုတွားရောက်တဲ့အခါဖမ်းဆီးနိုင်ဖို့ဖမ်းရမ်းထုတ်ထားတယ်လို့လဲဆိုပါတယ်တရားစွဲဆိုခံခဲ့ရတဲ့ရုရှားနိုင်ငံသားနှစ်ယောက်ဟာအသက်40ဝန်းကျင်အရွယ်ရရှိပြီးရုရှားထောက်လှမ်းရေးဟောင်းနဲ့တမိဖြစ်သူတို့အစိတ်မသိခင်နှစ်ရက်အလုံးမှာပဲမော်စကိုကနေလန်ဒန်ကိုရောက်လာခဲ့ကြတာဖြစ်ကြောင်းလဲဗြိတိရှ်ရဲတပ်ဖွဲ့ကပြောပါတယ်ထောက်လှမ်းရေးဟောင်းနဲ့တမိဖြစ်သူတို့အစိတ်သိမီနိုင်ပိုင်းတွင်မှာပဲသူတို့နှစ်ယောက်စလုံးနိုင်ငံကနေပြန်လဲထွက်ခွာသွားခဲ့ကြတာပါစုံစမ်းစစ်ဆေးမှုတွေစတင်စဉ်ကတည်းကဗြိတိနိုင်ငံကတိုက်ခတ်မှုအတွေ့ရုရှားကိုဆွဆွဲထားပေမဲ့ရုရှားကတော့ပတ်သက်မှုရှိကြောင်းထပ်ထပ်လည်းညှဉ်းဆန်းထားပါတယ်
အမေရိကန်ပြည်ထောင်စုမှာလွတ်တော်ရွေးကောက်ပွဲတွေကျင်းပဖို့နှစ်လလောက်သာလိုတော့တဲ့အချိန်မှာပဲစိုက်ဘာလွန်ကြိုးရေးနဲ့ပတ်သက်လို့အင်တာနက်လူမှုကွန်ရက်လုပ်ငန်းကြီးတွေဖြစ်တဲ့ Twitter နဲ့ Facebook အမှုဆောင်ရရှိရေးဒီနေ့လွတ်တော်မှာမေးမြန်းခံမှာဖြစ်ပါတယ်။ရုရှားရဲ့အင်တာနက်ဖောက်ထွင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့အပြင်းထန်မေးခွန်းထုတ်ခိုင်းရမယ်လို့မျှော်လင့်ထားတဲ့ထက်လွတ်တော်ထောက်လိုင်းကော်မတီရှင်းပေါက်ကျမ်းစာပွဲအတွင်းမှာတော့ Twitter အမှုဆောင်ရရှိချုပ် Jack Dorsey နဲ့ Facebook က Sherry Sandberg တို့ထွက်ဆိုကြမှာပါ။ကော်မတီဝင် Democrat ထက်လွတ်တော်အမတ် Mark Warner ကတော့2016 American သမ္မတရွေးကောက်ပွဲကာလမှာကြုံခဲ့ရတဲ့စိုက်ဘာတိုက်ခိုက်မှုတွေဟာဒီကြိမ်တစ်ခါကြုံရတဲ့ဖြစ်ရမှာမဟုတ်ကြောင်းအခုကျန်းနာဘွဲကနေသတိပြုရည်ရွယ်ထားတဲ့အကြောင်း Washington Post သတင်းစာကိုပြောဆိုခဲ့ပါတယ်။မြချာသိရင်သတင်းပတ်တွေအတွင်းအမေရိကန်ကသုတေသနအဖွဲ့အစည်းတချို့နဲ့ထက်လွတ်တော် website တွေကိုဖောက်ထွင်းတက်ခဲ့ဖို့ရုရှားကကြိုးပမ်းမှု6ခုကိုတားဆီးနိုင်ခဲ့ကြောင်းလဲ Microsoft Company ကပြောဆိုထားတာပါ။မဲဆိုစီယိုလှုပ်ရှားမှုတွေကိုကြားဝင်စုပတ်ဖို့ကြိုးပမ်းမှုတွေကိုဖောက်ထုတ်နိုင်ပြီးလူမှုကွန်ရက်တွေကတဆင့်အမေရိကန်နိုင်ငံသားတွေကိုပိတ်မထားတဲ့ Iran နဲ့ Russia တို့ကလာတဲ့ account 652ခုကိုဖယ်ရှားခဲ့ကြောင်းလဲ Facebook နဲ့လူမျိုးရေးကုမ္ပဏီတခုဖြစ်တဲ့ FireEye တို့ကပြောဆိုထားကြပါတယ်။
ပါကစ္စတန်ရွေးကောက်ခံအစိုးရတေကောင်းဆောင်တွေနဲ့အဆင်မြင့်ဆွေးနွေးမှုတွေလုပ်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာမြို့တော်အစ္စလာမာဘတ်ကိုဒီကနေ့ရောက်ရှိပါတယ်။ပြီးခဲ့တဲ့နေ့မှာအဆိုးဆုံးအခြေအနေကိုရောက်ခဲ့တဲ့အမေရိကန်ပါကစ္စတန်နှစ်နိုင်ငံကြားဆက်ဆံရေးတွေပြန်ကောင်းလာဖို့အခုလိုလာရောက်တာပါ။နှစ်နိုင်ငံအတူရှေ့ဆက်ရမယ့်လမ်းကြောင်းကိုရှာဖွေဖို့ကိစ္စရပ်တွေအပြင်မတိုးတာမဆုတ်တာဖြစ်နေတဲ့နှစ်နိုင်ငံဆက်ဆံရေးတွေပြည်လည်သွားအောင်ခုလိုတွေ့ရောက်တာဖြစ်တယ်လို့ဝန်ကြီးပွန်ပီယိုကပါကစ္စတန်ကိုအသွာလျှင်ပေါ်မှာသတင်းထောက်တွေကိုမနေ့အင်္ဂါနေ့ကပြောဆိုခဲ့ပါတယ်။ဝန်ကြီးပွန်ပီယိုနဲ့အတူစစ်ဖက်ထိတ်တန့်အရာရှိဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော်လည်းလိုက်ပါလာပါတယ်။တဟာအချမ်းဖက်မှုတွေနဲ့ရင်ဆိုင်နေရတဲ့မဟာမိတ်ပါကစ္စတန်နဲ့ပူးပေါင်းပြီးတော့အမေရိကန်နိုင်ငံဖက်ကအချမ်းဖက်မှုတန်ဖျန်းတိုက်ဖျက်ရေးလှုပ်ဆောင်နေတာကိုမိမောင်းထုတ်ပြလိုက်တာလည်းဖြစ်ပါတယ်။အမေရိကန်စစ်မြေတာဝန်ရှိသူတွေနဲ့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးရှာမမုဒ် GSG ဦးဆောင်တဲ့အဖွဲ့ကိုဆွေးနွေးကြမှာပါ။ပြီးခဲ့တဲ့သတင်းသုံးပတ်လောက်ကမှကျန်းသစ်စာချိန်ဆခဲ့တဲ့ပါကစ္စတန်ဝန်ကြီးချုပ်တီအီမရာခန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးဦးမာဂျာဗက်ဘာဂျဝါနဲ့လည်းအမေရိကန်ကိုယ်စားလှယ်တို့တီးခြားတွေ့ဆုံဖို့စီစဉ်ထားတယ်လို့တာဝန်ရှိသူတွေက VOA ကိုပြောပါရယ်။
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပုံတူနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရိုက်တာသတင်းဌာနကမြန်မာသတင်းသမားနှစ်ယောက်ကိုထောင်ဒဏ်9နှစ်စီပြစ်ပေးလိုက်တဲ့တရားရုံးစီရင်ချက်ကိုပြန်လည်ပြင်ဆင်ပြီးအမြန်ဆုံးပြန်လွတ်ပေးဖို့အမေရိကန်ဒုသမတမိုက်ပန်ဆာတိုက်တွန်းလိုက်ပါတယ်။သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာထောင်ဒဏ်ပြစ်ပေးရမယ့်သူတွေမဟုတ်ပဲလူခွေရေးချုပ်ဖောက်မှုတွေနဲ့အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုပေါ်ထုတ်ဖို့ကြိုးစားခဲ့သူတွေဖြစ်ဂုံပြူထိုက်သူတွေဖြစ်တဲ့အကြောင်းအမေရိကန်ဒုသမတကမနေ့တုန်းကပဲ Twitter လူမှုကွန်ရက်ကနေတောင်းဆိုလိုက်တာပါ။ပါတိုင်းနဲ့တရင်လွလက်ခွင့်နေရာခိုင်မာတဲ့ဒီမိုကရေစီစနစ်မှာမရှိမဖြစ်လူအကြောင်းပြောဆိုသွားခဲ့တယ်လို့ဒင်းတောင်နှစ်ယောက်ကိုထောင်ဒဏ်အပြစ်ပေးလိုက်တဲ့အတွက်စိတ်နှောက်ရှက်ဖြစ်ရကြောင်းလည်းဒုသမတကပြောဆိုခဲ့ပါတယ်။နိုင်ငံတော်လျှို့ဝှက်အုပ်ရေးချိုးဖောက်မှုနဲ့အပြစ်ရှိရဲဆိုပြီးရန်ကုန်မြို့ပိုင်းခရင်တရားရုံးကဒင်းတောင်နှစ်ယောက်ကိုတင်းလာနေကထောင်ဒဏ်စီရင်လိုက်တဲ့အပေါ်ပြစ်တင်ဝေဖန်နေတဲ့အမေရိကန်ဆိုတဲ့တာဝန်ရှိသူတွေထဲမှာဒုသမတပန်ဆာအဆင့်မြင့်ဆုံးပုဂ္ဂိုလ်တူလည်းဖြစ်ပါတယ်။ရိုက်တာသတင်းတောက်တွေထောင်ဒဏ်ပြစ်ပေးခံရတဲ့အပေါ်အမေရိကန်တာဝန်ရှိသူတွေရဲ့ဝေဖန်တဲ့နေဆက်လက်ထွက်ပေါ်နေရမှာကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟဲလီကလည်းဒင်းတောင်နှစ်ယောက်ဟာအမှန်တရားကိုဖော်ထုတ်တဲ့အတွက်ထောင်ချခံခဲ့ရတာဖြစ်တဲ့အကြောင်းမနေ့တုန်းကပဲပြောဆိုခဲ့တာပါ။အမေရိကန်ပြည်တော်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID အကြီးအကဲ Mark Green ကလည်းတင်းသမားတွေကိုထောင်ဒဏ်ပြစ်ပေးလိုက်တာမြန်မာနိုင်ငံဒီမိုကရေစီရေးနဲ့တရားဥပဒေစိုးမိုးရေးမှာနောက်ပြန်ဆုတ်တဲ့ခြေလှမ်းတစ်ရပ်ဖြစ်ပြောဆိုခဲ့ပါတယ်။ Reuters သတင်းတောက်တွေကိုထောင်ဒဏ်ပြစ်ပေးလိုက်တဲ့အတွက်ဒင်းလုံးလက်ခွင့်နဲ့လူခွေရေးလှှရှားမှုအဖွဲ့တွေသာမကကုလသမဂ္ဂအပါအဝင်နိုင်ငံတကာသံဝန်ကလည်းစိုးရိမ်မကင်းတဲ့သဘောထားတွေကိုပြောဆိုခဲ့ကြရမှာကုလသမဂ္ဂတွင်းရေးမှူးချုပ် Antonio Guterres ကလည်းတရားရုံးဆုံးဖြတ်ချက်ပေါ်စိုးရိမ်တဲ့အကြောင်းနဲ့ပြန်လည်သုံးသပ်ဖို့လည်းတိုက်တွန်းထားပါတယ်။
တောင်ကိုရီးယားကိုယ်စားလှယ်တွေဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအိုနဲ့ဒီကနေ့တွေ့ဆုံခဲ့ကြပြီးတောင်ကိုရီးယားသမ္မတမွန်ဂျေအင်ကိုရန်ရေးထားတဲ့စာကိုပေးအပ်ခဲ့တယ်လို့တောင်ကိုရီးယားသမ္မတရုံးကပြောပါရယ်။တောင်မြောက်ကိုရီးယားကောင်ဆောင်တွေတိလနောက်ပိုင်းမှာထိပ်သီးတွေ့ဆုံမဲ့အစည်းအဝေးတွေအပြည့်အစုံဆောင်ရွက်နိုင်ဖို့အတွက်သမ္မတမွန်ရဲ့နိုင်ငံတော်လုံခြုံရေးအကြံပေးချွန်ဝီယွမ်ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာမြောက်ကိုရီးယားနိုင်ငံပျုံယမ်မြို့ကိုဒီကနေ့အစောပိုင်းမှာရောက်ရှိခဲ့ကြတာပါ။တောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအိုတို့တိလနောက်ပိုင်းမှာတတိယအကြိမ်မြောက်တွေ့ဆုံမဲ့ကျင်းပဖို့စီစဉ်ထားတာပါ။အရင်ထိပ်သီးတွေ့ဆုံမှု တွေကိုနှစ်နိုင်ငံနဲ့ဆက်ဆင်မဲ့ဆုံးပမ်မွန်ဂျွန်ကျေးရွာမှာကျင်းပခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ကင်းစင်ရေးလိုရာတွေတက်နေတဲ့အပေါ်အမေရိကန်နဲ့မြောက်ကိုရီးယားကြားတင်းမာမှုတွေဖြစ်ပေါ်နေချိန်မှာပဲတောင်မြောက်ကိုရီးယားကောင်းဆောင်တွေရဲ့ထိပ်တီးတွေ့ဆုံပွဲဖြစ်လာတာပါ။ပြီးခဲ့တဲ့ဧပြီလကစင်ကာပူနိုင်ငံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ထိပ်တီးတွေ့ဆုံစဉ်ကမြောက်ကိုရီးယားဘက်ကနျူကလ িয়ার ကင်းစင်ရေးလှုပ်ဆောင်မှုသဘောတူညီခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့အနုမျိုးကင်းစင်ရေးလိုရာတွေတက်နေတဲ့အတွက်ကြောင့်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြိုရဲ့မြောက်ကိုရီးယားခီစင်ကိုလည်းသမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့လမှာဖျက်သိမ်းခဲ့ပါတယ်။
ဂျပန်နိုင်ငံမှာဂျေဗီတိုင်ဖုန်းမွန်လင်းကြောင့်လူ12ဦးထပ်မံနေသေဆုံးပြီးရာနဲ့ချီထိခိုက်ဒဏ်ရာရတဲ့အကြောင်းအာဏာပိုင်ကပြောဆိုလိုက်ပါတယ်။မွန်လင်းကြောင့်ကုန်းကြောင့်လေကြောင့်အသွားလာတွေလည်းပြတ်တောက်မှုတွေကျင်းပသလိုအထက်ကလေစိတ်တွေမှာလည်းထောင်ချီရခီးသွားတွေတောင်းတနေကြတာပါ။ဟိုဆာကာပင်လယ်အော်ကလူလုံကျွန်းပေါ်မှာတိစောက်ထားတဲ့ကန်ဆိုင်ပြည်ပြည်ဆိုင်ရာလေစိတ်မှာညဘက်တောင်းတနေတဲ့ခီးတဲ့3000လောက်ကိုလည်းတင်းမော်တွေနဲ့ပေးလို့ရပြောင်းရွှေ့ပေးခဲ့ရပါတယ်။လင်းခွင်းနဲ့ကျွမ်းမာယူကိုဆက်သွယ်ထားတဲ့တရားကိုတော့တန်ချိန်2500လောက်ရှိတဲ့ကုန်တင်သင်းမော်တစ်စင်းဝင်တိုက်မိရာကပျက်စီးသွားတာကြောင့်တတလောသုံးလို့မရပဲဖြစ်နေတာပါ။လေဆိပ်ကိုဘယ်ချိန်ပြန်ဖွင့်နိုင်မလဲဆိုတော့လေတောင်းရှိသူတွေမပြောနိုင်ပဲဖြစ်နေပါတယ်။ပိတ်ထားလိုက်ရတဲ့လေဆိပ်ဟာနှစ်စဉ်ခီးသွားပေါင်းတန်းနဲ့ချီအသုံးပြုနေသလိုကွန်ပျူတာ chips တွေ electronic ပစ္စည်းတွေလိုကွန်ပျူစီတွေလေကြောင်းကတစ်စင်ကဘာတဝမ်းတင်ပို့ရမှာအထက်ကအသုံးပြုနေတဲ့အချက်ချနေရာတစ်ခုလည်းဖြစ်ပါတယ်။တနားကြီးလေတိုင်နှုန်းကီလိုမီတာ1600နဲ့မနေ့တော့ကရှီကိုကုကျွန်းကိုဝင်ရောက်လာတဲ့မွန်နဲ့မိုးတလေပြင်းကျစဉ်တနင်္လာ215ကီလိုမီတာထိရှိခဲ့ပြီး1993ခုနှစ်ကစလို့ဂျပန်မှာအင်အားအပြင်းဆုံးမုန်တိုင်းတစ်ခုလည်းဖြစ်ခဲ့ပါတယ်။မုန်တိုင်းကြောင့်အိမ်နောက်စု၄စိမ့်တက်ပနဲ့ရလဲလက်စစ်မီတွေပြတ်တောက်နေကြတာပါ။အစိုးရရဲ့အရေးပေါ်ကူညီပေးရေးလုပ်ငန်းတွေကိုတွားရောက်ကြည့်ရှုဖို့ဝန်ကြီးချုပ်ရှေဆိုဟာဘေးမုန်တိုင်းတန်တဲ့ကျူရှူးကျွန်းကိုတွားမဲ့အစီအစဉ်ကိုလည်းလက်တလောမှာဖျက်သိမ်းထားရပါတယ်။
အမေရိကန်ပြည်ထောင်စုမှာတိုက်ခတ်နေတဲ့အပူပိုင်းမုံတိုင်းဂေါ်ဒွန်ဟာညရင်ချင်းကုန်းနေပိုင်းကိုဝင်လာပါတယ်။အလဘားမားနဲ့မစ္စဘီပြည်နယ်တို့ကြားနယ်စပ်ကိုဝင်ရောက်လာတာဖြစ်ပြီးလေပြင်းတွေနဲ့အတူဖလော်ရီဒါမြောက်ပိုင်းပင်လယ်ကွေ့ဒေသကိုဆက်ပြီးတော့ဝင်ရောက်လာတာပါ။ဖလော်ရီဒါပြည်နယ်ကဝက်စ်ပန်ဆာကိုလာမြို့မှာတော့တစ်ပင်ပီလိုကလင်းငယ်တယောက်သေးဆုံးကြောင်းတာဝန်ရှိသူတွေကပြောပါတယ်။ကုန်းနေပိုင်းကိုပိုးပြီးဝင်ရောက်လာတာနဲ့အမျှပို့ထိုးနေလောက်ကြရင်တော့မုံတိုင်းအာရော့သွားမှာဖြစ်ပေမဲ့မိုးကြီးလေထန်မှုတွေဆက်ပြီးဖြစ်နိုင်ပါသေးတယ်။အမေရိကန်ကမ်းရိုးတန်းဒေသတွေဖြစ်တဲ့လူးဝီစီယားနာ၊မစ္စစ်ပီနဲ့အယ်လ်ဘာမာပြည်နယ်တွေကလည်းဟာရီကိန်းသတိပေးချက်ထုတ်ပြန်ထားပါတယ်။ဒီဒီဒီမကုံမုန်တိုင်းလွန်ချိန်ထိမုန်တိုင်းအရှင်ကြောင့်မိုးရေချိန်၄လက်မကနဲ့၈လက်မလောက်ထိရွာသွန်းနိုင်တဲ့အကြောင်းအမျိုးသားမုန်တိုင်းဆန္ဒကပြောဆိုထားပါတယ
်။ပို့တဟူးနေ့ညနေပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။အခုကျမတို့လွှင့်နေတဲ့ Radio Dial အစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com ကနေလည်းနားဆင်နိုင်ပါတယ်။အခုရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။မြန်မာရေးနဲ့ပတ်သက်လို့ဩဂုတ်လကလုံခြုံရေးကောင်စီမှတကပိတ်ဆွေးနွေးခဲ့ပြီးတဲ့နောက်စက်တမ်ဘာလမှာအမေရိကန်ပြည်အောင်စုအလဲကျဥက္ကဋ္ဌတာဝန်ယူတဲ့အခါမှာလဲမြန်မာအရေးကိုစိုးရိမ်မကင်းရှိနေစေဖြစ်တဲ့အတွက်အရေးယူဆောင်ရွက်နိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ဆက်လက်ကြိုးပမ်းသွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးနီကီဟယ်လီကသတင်းတောက်တွေကိုအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။အပြည့်အစုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ်။
အခုလကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အလဲကျဥက္ကဋ္ဌအဖြစ်ပြည်တင်ကတာဝန်ယူခဲ့စဉ်ကမြန်မာအရေးကိုတကားဖွင့်ဆွေးနွေးခဲ့ပြီးတဲ့နောက်စက်တင်ဘာလမှာအမေရိကန်ပြည်ထောင်စုကအလဲကျဥက္ကဋ္ဌတာဝန်ယူတဲ့အခါမှာလဲလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအကြားမြန်မာအရေးကိုအထူးစိတ်ဝင်စားမှုရှိနေတာကြောင့်ဆက်လက်ဆွေးနွေးတော့ဖို့ရှိတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးနီကီဟယ်လီကအင်္ဂါနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။
When it comes to Burma, you know, it's one that really if you talk to any Security Council member,It is extremely concerning.
လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတိုင်းနဲ့မြန်မာနိုင်ငံအကြောင်းပြောတဲ့အခါတိုင်းအားလုံးကအထူးစိုးရိမ်ကြတာကိုတွေ့ရပါတယ်။တခြားနိုင်ငံတွေနဲ့ဆိုင်တဲ့ကိစ္စရက်တွေမှာဆိုရင်ကျမတို့အချင်းချင်းကြားဆွေးနွေးကြတယ်။ပြီးတော့သက်ဆိုင်ရာအစိုးရကိုကျမတို့စကားပြောတယ်။ပြီးတော့ရှေ့လုံဆရာရှိတာတွေကိုဆက်လုပ်ကြပါတယ်။မြန်မာနိုင်ငံရဲ့အခြေအနေကတော့အစိုးရကိုယ်တိုင်ကပြဿနာရှိတယ်ဆိုတာကိုညင်းဆိုနေတုန်းဖြစ်ပါတယ်။စစ်တပ်ကလည်းသူတို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုတာဝန်ခံဖို့တာဝန်ယူဖို့ညင်းဆန်နေတုန်းဖြစ်ပါတယ်။ဒါကြောင့်ကျမတို့ကမြန်မာနိုင်ငံဟာအရေးတကြီးကင်တွယ်ရမယ့်ပြဿနာရှိတဲ့နိုင်ငံလို့သတ်မှတ်ထားဆဲဖြစ်ပါတယ်။ဒီအခြေအနေမှာပဲမြန်မာနိုင်ငံတွင်းမှာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေတွေကိုစုံစမ်းဖော်ထုတ်ဖို့ကြိုးပမ်းကြတဲ့သတင်းတောက်နှစ်ယောက်ဟာလည်းမနေ့ကပဲထောင်ဒဏ်9နှစ်စီအပြစ်ပေးခံခဲ့ကြရပါတယ်။ဒါကြောင့်မြန်မာနိုင်ငံနဲ့ပတ်သက်လို့လုံခြုံရေးကောင်စီအနေနဲ့ပိုပြီးကြဲကြဲလောင်လောင်ပြောဆိုရမှာပါ။အခြေခံအဖြစ်တော့အမှန်တရားကိုထုတ်ဖော်ပြောဆိုကြလို့သူတို့နှစ်ဦးထောင်ချခံခဲ့ရတာဖြစ်ပါတယ်
။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ခံထားရတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကို ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကစက်တင်ဘာလ3ရက်နေ့မှာပြစ်မှုထင်ရှားတွေ့ရှိပြီးထောင်ဒဏ်9နှစ်စီချမှတ်လိုက်တဲ့အပေါ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကစိုးရိမ်မကင်းဖြစ်တဲ့အကြောင်းနဲ့အာဏာပိုင်အနေနဲ့သူတို့ရဲ့ဆုံးဖြတ်ချက်ကိုပြန်လည်တုံ့တက်ဖို့တနင်္လာနေ့ကထုတ်ပြန်တဲ့ညင်ညာချက်မှာတိုက်တွန်းထားပါတယ်။ကုလသမဂ္ဂလူညုံရေးကောင်စီကတင်သွင်းတဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးကြားပြအစီရင်ခံစာနဲ့အမေရိကန်နိုင်ငံသားရေးဌာနကရိုဟင်ဂျာပြည်ပခစုံစမ်းရေးကော်မရှင်တို့ကထုတ်ပြန်တဲ့အစီရင်ခံစာဟာတူညီပြီးဒီအစီရင်ခံစာနှစ်ခုစလုံးဟာအင်မတန်ဆိုးဝါးကြောင့်လဲတာမတ်ကြီးနီကီဟေလီကပြောပါတယ
် The US report does mirror the UN report quite a bit and both are horrible and both have
American ရဲ့အစီရင်ခံစာနဲ့ကုလသမဂ္ဂရဲ့အစီရင်ခံစာဟာတူပါတယ်အဲ့ဒီအစီရင်ခံစာနှစ်ခုစလုံးဟာအင်မတန်ဆိုးရွားပြီးအစီရင်ခံစာထဲမှာတင်ပြထားတဲ့အထောက်ထားတွေဟာလဲလူတွေကိုစိတ်ထိခိုက်စေတဲ့အချက်လက်တွေပါဝင်ပါတယ်အဲ့ဒီလိုအခြေအနေတွေကြောင့် American ပြည်ထောင်စုတစ်ခုတည်းတင်မဟုတ်ပဲလူ့ကြုံရေးကောင်စီတစ်ခုလုံးကမြန်မာနိုင်ငံရဲ့အခြေအနေတွေကိုမီးမောင်းထိုးတင်ပြကြမှာဖြစ်ပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေဟာအင်မတန်ဆိုးရွားနေတဲ့အဲ့ဒီလိုဆိုးရွားတဲ့အခြေအနေတွေဖြစ်ပေါ်ခဲ့တဲ့ဆိုတာကိုမြန်မာအစိုးရနဲ့စစ်တပ်တို့ကလက်ခံပြီးအတိအမှန်မပြုမချင်းပြည်လည်မှာမဟုတ်ဘူးဆိုတာကိုသဘောပေါက်လက်ခံလာအောင်လှုပ်ဆောင်သွားမှာပ
ါမြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူမှုတွေအမေရိကန်ကထပ်မံချမှတ်မဲ့အလားအလာနဲ့ကုလသမဂ္ဂလူညုံရေးကောင်စီရဲ့အရေးယူမှုလှုပ်ဆောင်မဲ့အလားအလာတွေကိုအလဲကျဥက္ကဋ္ဌဖြစ်တဲ့သာမကြီးရဲ့သဘောထားကိုမေးတာမှာတော့
When it comes to your question on sanctions the US you know obviously the report needs to come out first and then we'll see what actions happen after the fact
American ပြည်ထောင်စုအနေနဲ့ဘလို့ပိတ်ဆို့အရေးယူမှုတွေချမှတ်မလဲဆိုတဲ့မေးခွန်းနဲ့ပတ်သက်လို့တော့အစိုးရခန်းစာထွက်လာတဲ့အထိစောင့်ကြည့်ရအောင်မှာဖြစ်ပါတယ်ပြီးတော့မှဘလို့လှုပ်ဆောင်မယ်ဆိုတာကိုဆုံးဖြတ်ရမှာပါလုံခြုံရေးကောင်စီတွင်းမှာဆိုရင်လေမြမအရေးကိုလူတိုင်းကစိတ်ဝင်စားပြီးဆွေးနွေးလို့စိတ်ရှိနေတာကြောင့်ရှေ့ဆက်ဘာလုပ်ကြမလဲဆိုတာကိုကျမတို့ထပ်ပြီးဆွေးနွေးသွားမှာဖြစ်ပါတယ
်အမေရိကန်နိုင်ငံကြီးဌာနရဲ့အစီရင်ခံစာဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့စစ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းတွေမှာရှိတဲ့ရိုဟင်ဂျာ1024ဦးတို့ကိုအတွေ့အကြုံရှိတဲ့နိုင်ငံတကာလူ့ခွင့်ရေးစုံစမ်းရေးမှုတွေကတွေ့ဆုံမေးမြန်းခဲ့တာပါဒီအစီရင်ခံစာကိုနိုင်ငံရေးဌာနကတုံ့တက်နေစေရှိပြီးမကြခင်ထုတ်ပြန်မှုရှိတဲ့အကြောင်းနိုင်ငံရေးဌာနကပြီးခဲ့တဲ့သတင်းပတ်အတွင်းပြောပါတယ်စက်တင်ဘာလ12ရက်နေ့မှာတော့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကမြန်မာနိုင်ငံအစီရင်ခံစာကိုအထွေထွေညီလာခံမှတင်သွင်းမှုရှိပါတယ်ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကဆက်လက်ညှဉ်းဆန်းနေစေဖြစ်တဲ့အပြင်မကြသေးခင်ကကျင်းပတဲ့လူညိုရေးကောင်စီဆွေးနွေးပွဲအတွင်းမှာလည်းကုလသမဂ္ဂဆိုင်ရာမြန်မာသားအမတ်ကြီးကရခိုင်ပြည်နယ်အတွင်းဖြစ်ပျက်ခဲ့တာတွေကိုညှင်းဆိုခဲ့တာကြောင့်ဒီကိစ္စဟာပျောက်ကွယ်သွားမှာမဟုတ်ပဲလူမျိုးရေးကောင်စီမှာဆက်လက်ဆွေးနွေးမှာဖြစ်တယ်လို့အတမကြီးဟီလီကပြောကြားခဲ့ပါတယ်ဒါပေမဲ့မြန်မာနိုင်ငံပေါ်အရေးယူရေးကိစ္စနဲ့ပတ်သက်လို့တော့အပြောနဲ့တင်မဟုတ်ပဲလူမျိုးရေးကောင်စီအနေနဲ့လက်တွေ့ကြတဲ့ဆုံးဖြတ်ချက်မျိုးချရလိမ့်မယ်လို့လည်းတမကြီးနီကီဟီလီကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်ပါရှင်အခုဆက်ပြီးမွန်ပြည်သက်ပါတီ UNFC ကနှုတ်ထွက်ဆက်ဆက်အဖွဲ့အစည်းဖြစ်ပေပါဝင်သွားမယ်အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။မြန်မာအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီဟာညီညွတ်သောတိုင်းသားလူမျိုးများ Federal Council UNFC တပ်ပေါင်းစုကနေနှုတ်ထွက်ပြီးဆက်ဆက်အဖွဲ့အစည်းဖြစ်တာပါဝင်သွားမယ်လို့ပါတီထိပ်ပိုင်းခေါင်းဆောင်တွေကပြောပါရယ်။မွန်ပြည်သက်ပါတီဟာ NCA လက်မှတ်ရေးထိုးထားတာကြောင့် UNFC ထဲမှာရှိနေရင်စီကံတိုင်းလိုက်နာဆောင်ရွက်ဖို့ခက်ခဲလာနေတဲ့အနေအထားကြောင့်နှုတ်ထွက်တယ်လို့ဆိုပါရယ်။ထိုင်းချေဆိုင် VUE သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ်
။မွန်ပြည်သက်ပါတီဟာညီညွတ်သောတိုင်းဒါလူမျိုးများဖက်ဒရယ်ကောင်စီ UNFC တပ်ပေါင်းစုကနေနှုတ်ဆက်တော့မယ်လို့မွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ထွန်းမွန်ကမွန်ပါလာနဲ့အခုလိုပြောကြားခဲ့ပါရယ်။
ဘူရေကုံရမ်ကုံဒီဘူဘဖီလဘုံကိုနိုမောင်ဘုံကုံချက်ကျော်ဆက်စားပွဲစီဟံကိုပူတက်နုတပုံကုံနု
သူပြောသွားတာကတော့တို့ရဲ့ပိုးကုံဒီစီဝေးမှာစုံမြချက်ချထားတယ်ဆက်စားပွဲစီဖြစ်တာပါဝင်သွားမယ်တပ်ပေါင်းစုကလည်းနှုတ်ထွက်မယ်ယွန်းအစီညီလာခံကြရင်ကျွန်တော်တို့နှုတ်ထွက်ပြီးဆက်စားပွဲစီအနေနဲ့ပဲနေသွားမယ်အလုံးပြည်လဲဖို့ပေါ့ NCE ကိုလည်းကျွန်တော်တို့ရှောက်လှမ်းရမယ်အခုကျွန်တော်တို့လက်မှတ်ရေးသူပြီးတဲ့အနေအထားကြောင့်ပုံစံတစ်မျိုးနဲ့နေထိုင်တဲ့လို့ကျွန်တော်တို့ယူဆရတယ်ဆိုပြီးပြောဆိုခဲ့တာပါ။မွန်ပြည်ပါတီအနေနဲ့ UNSC တပ်ပေါင်းစုကနေဘာကြောင့်နှုတ်ထွက်ရတယ်ဆိုတာနဲ့ပတ်သက်လို့မွန်ပြည်ပါတီဥက္ကဋ္ဌနဲ့တွေ့ဆုံမေးမြန်းခဲ့တဲ့မွန်သတင်းအေဂျင်စီအက်ဒီတာနိုင်ပညာအောင်ကအခုလိုပြောပါရယ်
။သူပြောတာက NCA ထိုးပြီးတဲ့အဖွဲ့တွေအနေနဲ့ NCA မပါတဲ့အတိုင်းကိုသူကလိုက်နာဆောင်ကြောင်း UNSC နေနဲ့ကြတော့ NCA မထုတ်ရသေးတဲ့အတွက်ကြောင့်သူကဘာမှလက်တောင်းခံမှုမလိုပါဘူးသူတို့အနေနဲ့ UNSC မှာပါနေတဲ့အတွက်ကြောင့်တော်တော်လေးကိုသက်သွားဖြစ်နေတယ်မလို့ရတိုင်းရလည်းသူ့အနေနဲ့ဖြစ်တာပေါ့
လက်ရှိ UNSC ဖွဲ့အတွင်းမှာကရင်နေမျိုးရာသုတ်သက်ရေးပါတီ KMPP နဲ့ ANC ရခိုင်မျိုးရာကောင်စီတို့ဟာ NCA လက်မှတ်မရေးသေးနိုင်တဲ့အခြေအနေကြောင့် အန်စီစာချုပ်ပါသဘောတူညီချက်အတိုင်းတာဝန်ခံရမှာဖြစ်တဲ့အတွက်မွန်ပြည်ပါတီအနေနဲ့တပ်ပေါင်းစုနဲ့ချိတ်ဆက်ဆောင်ရွက်ရမှာချစ်ချင်းစရာတွေရှိလာလို့ UNSC ကလည်းနှုတ်ထွက်ရတယ်လို့ဥက္ကဋ္ဌနိုင်သုံးဘုံကပြောပါတယ်မွန်ပြည်ပါတီဟာ UNSC ဖွဲ့အတွင်းနှုတ်ထွက်ကြောင်းတင်ပြထားပြီးဖြစ်တယ်လို့လာမယ့် UNSC ဖွဲ့ညီလာခံမှာအတည်ပြုဆုံးဖြတ်သွားမှာဖြစ်ပါတယ်မွန်ပြည်ပါတီဟာမြန်မာဆိုရနဲ့ NCA ပြည့်ရက်လက်မှတ်ရည်သူထားပြီးဖြစ်ပေမဲ့ငင်းချာရေးလုပ်ငန်းစဉ်ပိုင်းမှာတစ်ဆုတ်နေစေလို့နိုင်သုံးဘုံကလည်းမွန်ပါတာနဲ့အခုလိုဆက်ပြောပါတယ်
ပူရန်ဒမောကသောဘဒလောနရဟပါကတမတော်တော်မရလာပါတော်ဟမလာတက်ရသောတပနာငနောဂိုရနုမငါဒေကွာမကရောလေ
ကျွန်တော်တို့အနေနဲ့ငင်းချမ်းရေးကိုအမှန်တကယ်လိုလားလို့ NCA လက်မှတ်ရေးသွေးခဲ့ပြီးပါပြီလက်မှတ်ထိုးပြီးတော့အာဏာတော်တော်ရှိတဲ့တမတော်နဲ့စကားပြောရပါတယ်အစိုးရကလည်းသူတို့တိုက်ပြီးတော့အမှတ်ပေးခြင်းပုံမပေါ်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့တပ်ဖွဲ့တွေခြေချခဲ့တဲ့ဇင်းပင်ဂိတ်လိုမျိုးကျွန်တော်တို့စီစစ်တပ်ပြန်အပ်ပေးရမယ့်ကိစ္စကမပြီးပြသေးဘူးနောက်ပြီးတော့ GMCF လို့တိုင်းဒေသကြီးနဲ့ပြည်နယ်ပြည်ခတ်တိုက်ခိုက်မှုစောင့်ကြည့်ရေးကော်မတီတွေမှာမွန်ပြည်နယ်တနေရာပဲပေးထားတယ်ကျွန်တော်တို့က၃နေရာရမှအဆင်ပြေနိုင်မယ်ဒါကိုကျွန်တော်တို့တာဝန်ယူနိုင်တယ်ပြောဆိုစားပြီးဆက်လက်ဆွေးနွေးနေတော့မယ်ဒါပေမဲ့အခုတည်းတည်းတော့မပြေလည်သေးဘူးအများအပြားတပ်နဲ့ဆိုင်တဲ့ပိုင်းတွေမှာမပြေလည်တာသူ့ဘက်ကိုယ့်ဘက်အမြင်မတူတာလေးတွေပြောဆိုဆွေးနွေးနေရတော့မှာပဲဆိုပြီးမွန်ပါတာနဲ့ပြောဆိုသွားတာပါပြီးခဲ့တဲ့2019ခုနှစ်ဖေဖော်ဝါရီလမှာအစီလက်မှတ်မရေးထိုးနိုင်သေးတဲ့မွန်ပြည်ပါတီကနေကျင်းပခဲ့တဲ့မော်မျိုးရနေ့အခမ်းအနားမှာစည်ရေးပြတပ်ဖွဲ့နဲ့မကျင်းပဖို့တပ်မတော်ကနေတားဆီးခဲ့ပေမဲ့မွန်ပြည်ပါတီဘက်ကလက်မခံပဲကျင်းပခဲ့တာကြောင့်ဂျိုင်းစိတ်ကြီးမြို့နယ်ဖရားတောင်ဂိတ်တံပြူစရာမြို့နယ်ဇင်းတပင်ဂိတ်စတဲ့မွန်ကောက်ခွန်ဂိတ်စခန်း၃ခုကိုဖေဖော်ဝါရီလ14ရက်နေ့မှာတပ်မတော်ကနေတင်းစီခဲ့ပြီးနှစ်ဖက်ဆက်ဆံရေးတင်းမာလာခဲ့တဲ့အခြေအနေဖြစ်လာခဲ့ပါတယ်။လက်ရှိ UNSC ဖွဲ့မှာမွန်ပြည်ပါတီကနေအုပ်ထဖြစ်တာဝန်ယူနေတာပါမွန်ပြည်ပါတီအနေနဲ့ UNSC ဖွဲ့ကနေနှုတ်ဆက်တဲ့ပုံမှာမွန်သတင်း agency editor နိုင်ပညာအောင်ကအခုလိုအမြင်ရှိပါတယ
် NCA မဖြစ်ပေါ်ခင်မှာကြတော့ UNSC နဲ့ကြတော့သူကတော်တော်လေးကိုရေးပါတယ်နေရပြောင်းလာတာပေါ့ဒါနဲ့ NCA လည်းဖြစ်သွားပြီးတော့ပြင်းပြင်းအပြောင်းလာအဲ့လိုပါပဲ
မွန်ပြည်ပါတီကနေ UNSC ကနှုတ်ဆက်တဲ့ပုံမှာဘယ်လိုသဘောထားရှိကြောင်း UNSC ဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပြီးမှလည်းဆက်သွယ်လို့မရရှိခဲ့ပါဘူးမွန်ပြည်ပါတီဟာဒေတာလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပပြီးစီးခဲ့ပြီးဖြစ်တယ်လို့27ရာစုပင်လုံညီလာခံတတရကျင်းစည်းဝေးကိုလည်းတက်ရောက်ခဲ့ပါတယ်။မွန်ပြည်ပါတီဟာ NCA လက်မှတ်ရည်သူတဲ့ဖွဲ့တွေနဲ့စုဖွဲ့ထားတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေရဲ့ငင်းချင်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPST ထဲဝင်ရောက်ရေးကိစ္စကို UNSC ဖွဲ့ကနှုတ်ထွက်ပြီးမှဆက်လက်ကောင်းထဲပေါ်သွားမှာဖြစ်တယ်လို့ပါတီတာဝန်ရှိသူတို့ကပြောပါတယ်ခင်ဗျာ။
နိုင်ကိုရင်သတင်းပေးပို့ထားတာပါ။အခုဆက်ပြီးအမေရိကန်နိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ဗဟိုတရားရုံးချုပ်တရားသူကြီးဖြစ်အဆိုပြုလိုက်တဲ့တမျိုးကျဝါဒီပြည်အောင်စုအယူခံတရားရုံးတရားသူကြီးဘရက်ကေဗနော့ကိုအတီးပြုရေးအထက်လွှတ်တော်ကြားနာပွဲပထမနေ့ကိုမနေ့ဗုဒ္ဓဟူးနေ့ကကျင်းပခဲ့ရမှာကန့်ကွက်ဆန္ဒပြသူတွေနဲ့ပါတီဆွဲအယသဘောထားကွဲလွဲမှုတွေနဲ့ရုံရင်းဆန့်ခတ်ဖြစ်ခဲ့ပါတယ်လူနည်းစုဒီမိုကရက်တစ်အမတ်တွေကဒီကြားနာပွဲကိုဆိုင်းငံ့ဖို့ထပ်ခါတလဲလဲစူးစမ်းခဲ့ကြပြီးမြေလူများစု Republican အမတ်တွေကတော့ကြားနာပွဲဆက်လုပ်ဖို့စိတ်ပိုင်းဖြတ်ထားကြပါတယ်။ VOA သတင်းတောက် Michael Bowman ကသတင်းပေးပို့ထားတာကို Dawkins Sowing ကပြောပြပေးပါမယ
်။ဆန္ဒပြသူတွေအော်ဟစ်ကန့်ကွက်တန်တွေကြားကနေအထက်လွှတ်တော်အမတ်အချင်းချင်းအပြန်အလှန်ပြောဆိုနေကြပြီးခမ်းမတွင်အခြေအနေကဆူညံနေပါတော့တယ
် Mr. Chairman I think
ဥက္ကဋ္ဌကြီးခင်ဗျာဒီလောက်ဆူညံနေအောင်လုပ်နေတဲ့လူတွေကိုခမ်းမအပြင်ကိုထုတ်ပြစ်တဲ့နယ်လို့အထက်လွှတ်တော်တရားရေးရာကော်မတီဝင် Republican လွှတ်တော်အမတ် Orrin Hatch ကပြောဆိုလိုက်တာပါတချို့ကလည်းဒီအဖြစ်ပျက်ကိုအံ့အားသင့်စွာကြည်နေကြပုံရပြီးတော့အထက်လွှတ်တော်တရားရေးရာကော်မတီဝင်ဒီမိုကရက်အမတ် Patrick Leahy ကတော့
It's Alice in Wonderland.
Alice in Wonderland. အံ့အားသင့်စရာကောင်းတဲ့မကြုံဘူးတဲ့အဖြစ်ကလေးပုံမြင်တဲ့ကလို့ဖြစ်နေပြီလို့တင်စားလိုက်တာပါ။အထက်လွှတ်တော်တရားရေးရာကော်မတီဝင် Republican လွှတ်တော်အမတ် John Cornyn ကလည်းအခုလိုမှတ်ချက်ချပါတယ
် Basically
ဘ ਹੁ တရားရုံးချုပ်တရားသူကြီးအဖြစ်အတီးပြုတဲ့ကြားနာပွဲတွေမှာဒီလိုမျိုးဖြစ်တာပထမဆုံးပါပဲ။အခြေခံအားဖြင့်တော့လူရန်ကားတွေချဲလဲတာကိုခံလိုက်ရတာပေါ့ဗျာ
Mr. Governor ဟာသမ္မတ Trump ရွေးချယ်တဲ့ဒုတိယမြောက်ဗဟိုတရားရုံးချုပ်တရားသူကြီးဖြစ်ပါတယ်သူ့ကိုအဆိုပြုချက်အတည်ပြုခဲ့မယ်ဆိုရင်တော့ဗဟိုတရားရုံးချုပ်မှာဆဲစုနှစ်တွေနဲ့ချီးပြီးတမျိုးကြရှေးယူဆဲဝါဒီတွေအများစုပို့ပြီးအခြေခံသွားတော့မှာဖြစ်ပါတယ်ဒါကြောင့်ဒီမိုကရက်တွေကအတည်မပြုနိုင်အောင်ပိတ်ဆို့ဖို့ကြိုးစားနေကြပြီမဲ့လို့မဲအရေးအတွက်ကအ ਨੇ စုဖြစ်နေတာကြောင့်နှောက်နှေးအောင်သာအားထုတ်နေကြတာဖြစ်ပါတယ်။သမ္မတ George W. Bush လက်ထက်ကအစိုးရရှိနေအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့မ မစ္စတာကေဗင်နော့ရဲ့အလုံနဲ့သက်ဆိုင်တဲ့ဆာရွက်စာတမ်းအမြောက်အများကိုအင်ဘူရောကမထုတ်ပြန်ဘဲထိမ့်သိမ်းထားတယ်လို့ဒီမိုကရက်တွေကဆွဆွဲနေတာနဲ့ပတ်သက်လို့ထက်လွတ်တော်တရားရေးကော်မတီဝင်ဒီမိုကရက်လွတ်တော်အမတ်ရစ်ချတ်ဘလူးမင်သောကအခုလိုပြောပါတယ်
What is the administration
American လူတွေကိုချပြဖို့အစိုးရကဘာကိုကြောက်နေတာလဲသူတို့ဘာကိုဖုံးထားဖို့စ조사နေကြတာလဲလို့ပြောဆိုသွားတာပါအထက်လွှတ်တော်တရားရေးရာကော်မတီဝင်ဒီမိုကရက်အထက်လွှတ်တော်အမတ်ပက်ထရစ်လီဟီကလည်းအခုလိုဆိုပါတယ
် This is the most incomplete
ဘဟုတရားရုံးချုပ်တရားသူကြီးအတီးပြုတဲ့ကြားနာပွဲတွေထဲမှာဒီကြားနာပွဲလောက်မပြည့်စုံတာပါတီဇွဲကြီးတာပွင့်လင်းမြင့်တာမှုမရှိဆုံးနဲ့အကဲဖြားတဲ့ဖြစ်ကိုမကြုံဘူးပါဘူးဗျာ
အထက်လွှတ်တော်တရားရေးရာကော်မတီဝင် Republican လွှတ်တော်အမတ် Chuck Grassley ကလည်းအခုလိုတုံ့ပြန်လိုက်ပါတယ
် Senators have more documents
ထက်လွှတ်တော်သမိုင်းမှာအစိုးပြုခံရသူတွေအလုံးတင်ပြတဲ့အထောက်အထားတွေတက်တောင်မှတရားသူကြီး Kavanaugh အတွက်စာရွက်စာတမ်းအများကြီးတင်ပြစီလိုတဲ့သဘောပါပဲလို့ပြောဆိုသွားတာပါအထက်လွှတ်တော်တရားရေးရာကော်မတီဝင် Republican လွှတ်တော်အမတ် Ted Cruz ကတော့
I believe this fight is nothing more.
ကုလပြန်လည်ထိုးနှက်နေကြတာတကယ်တော့ကျွန်တော်တို့ရဲ့ဒီမိုကရက်လွတ်ပေါ်ကမတီက2016ခုနှစ်သမ္မတရွေးကောက်ပွဲဟာတရားမဝင်ဘူးဆိုတဲ့အဖြစ်အရအနေနဲ့အများစုသူတို့စ조사နေကြတာပါ
Mr. Kavanaugh ကတော့သူ့အလှည့်မရောက်ခင်나이နဲ့ချီစောင့်ဆိုင်ခဲ့ရပြီးအခုလိုထွက်ဆိုသွားပါတယ
် My judicial philosophy is straightforward.
ကျွန်တော်ရဲ့တရားစီရင်ယူဆကတော့ဖြောင့်မတ်မှုပါပဲတရားသူကြီးတယောက်အနေနဲ့လွတ်လပ်စွာစီရင်ရမယ်ဥပဒေကိုကျင့်ကြရမယ်ဥပဒေပြုတ်ရတာမဟုတ်ပါဘူ
း American ဘဟုတရားရုံးချုပ်မှာတမျိုးကြဝါဒီတွေကြီးပဲအများစုဖြစ်သွားခဲ့မယ်ဆိုရင်အမျိုးသမီးတွေနဲ့လူနည်းစုတွေရဲ့အခွင့်အရေးကိုချိမ့်ချောက်နိုင်တဲ့အတွက်ဒီမိုကရက်တွေကစိုးရိမ်နေကြတာဖြစ်ပါတယ် Mr. Kavanaugh ဟာသမ္မတ Trump နဲ့ပုံကိုရေးအရရင်းနှီးမှုရှိတာကြောင့်သူ့ကိုသာအတီးပြုတ်ခဲ့မယ်ဆိုရင်သမ္မတအပေါ်အထူးစုံစမ်းစစ်ဆေးရေးမှာဘက်လိုက်မှုဖြစ်နိုင်တာကိုလည်းစိုးရိမ်နေကြတာဖြစ်ပါတယ် Republican အမတ်တွေကတော့ Mr. Kavanaugh ဟာဥပဒေရေးရာမှာနှံ့ဆက်ဘူးတုဒ္ဒကျွဲဝသူဖြစ်ပြီးတော့တရားစီရင်ရေးအရေးအချင်းတွေဟာမေးခွန်းထုတ်เสียမလို့လောက်အောင်ပြည်စုံကောင်းမွန်တယ်လို့ထောက်ခံနေကြတာဖြစ်ပါတယ်ရှင်
Talking Sewin ပြောပြပေးခဲ့တာပါ VOA မြန်မာပိုင်းရဲ့နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းစီစဉ်နေမှာတော့မြန်မာလူထုနဲ့ကျန်းမာရေးဥကြောဇန်တာရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူသတင်းပတ်စင်တိုင်းနားဆင်နေကြအားကစားသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်လိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 933ကတွင်ဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့ကြံနေသေးတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါအောင်ရှင
်အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ဆွေးပြခံထားတဲ့တရားသူကြီး Brett Kavanaugh အတည်ပြုခန့်အပ်နိုင်ရေးမနေ့ကထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်ကျန်းနာပွဲမှာမိကုံနေနဲ့ရင်ဆိုင်ရပါတယ် Kavanaugh ကတော့တရားသူကြီးတွေရဲ့ဥပဒေကိုအတိတ်ပဲဖွင့်ဆိုရမယ်တာဝန်သာရှိပြီးဥပဒေပြုဖို့မဟုတ်တဲ့အကြောင်းသူတရားရေးနဲ့ပတ်သက်တဲ့ယုံကြည်ချက်တွေကိုပြောဆိုသွားခဲ့တာပါရုရှားထောက်လိုင်းရောင်းတဲ့သမီးဖြစ်သူတွေကိုပြီးခဲ့တဲ့မလတည်းမှာတုန်းကအစစ်ခတ်တပ်ဖြတ်ဖို့ကြံစီရမှာပါဝင်သူဖြစ်ရုရှားနိုင်ငံသားနှစ်ယောက်ကိုရုရှားဆွေးရှင်တွေကတရားစွဲလိုက်ပါတယ်ရုရှားနိုင်ငံသားတွေဖြစ်တဲ့အလက်ဆန်ဒါပက်ထရော့ဖ်နဲ့ရက်စလန်ဘောရှီဝော့ဖ်တို့ဟာရုရှားထောက်လိုင်းရောင်းတဲ့သမီးဖြစ်သူတို့အပြင်အစစ်သင်ခဲ့တဲ့ရဲတပ်ဖွဲ့ဝင်တူတို့ကိုတပ်ဖြတ်ဖို့ကြံစီမှုတာဝန်လည်းအသုံးပြုမှုတားမြစ်တဲ့ဥပဒေကိုချိုးဖောက်မှုတွေအတွက်အရေးယူဖို့လုံလောက်တဲ့တသက်တည်ထောက်ထားတဲ့ရရှိထားကြောင်းလဲရုရှားဆွေးရှင်တွေကပြောဆိုခဲ့တာပါအမေရိကန်ပြည်သူမှလွတ်တော်ရွေးကောက်ပွဲတွေချင်းပဖို့နှစ်လလောက်သာလိုတော့တဲ့အချိန်မှာပဲဆာဗာလူညိုရင်းနဲ့ပတ်သက်လို့အင်တာနက်လူမှုကွန်ရက်လုပ်ငန်းကြီးတွေဖြစ်ကြတဲ့ Twitter နဲ့ Facebook မှာဆောင်ရရှိကြီးတွေဒီနေ့လွတ်တော်မှာမေးမြန်းခံရမှာဖြစ်ပါတယ်။ထက်လွတ်တော်ထောက်လိုင်းကော်မတီရှေ့မှောက်ကျန်းနာဝတ်တွင်မှာတော့ Twitter မှာဆောင်ရရှိချုပ် Jack Dorsey နဲ့ Facebook က Sherry Sandberg တို့ထွက်ဆိုကြမှာပါ။ရိုက်တာသတင်းဌာနကမြန်မာသတင်းသမားနှစ်ယောက်ကို2009နှစ်စီအပြစ်ပေးလိုက်တဲ့တရားရုံးစီရင်ချက်ကိုပြန်လည်ပြင်ဆင်ပြီးအမြန်ဆုံးပြန်လုပ်ပေးဖို့အမေရိကန်ထူးထမား Mike Pence ကတိုက်တွန်းလိုက်ပါတယ်။သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာထောင်နှံပြစ်ပေးရမယ့်သူတွေမဟုတ်ဘဲလူခွေရေးချုပ်ဖောက်မှုတွေနဲ့အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုပေါ်ထုတ်ဖို့ကြိုးပမ်းသူတွေဖြစ်ဂုဏ်ပြုထိုက်သူတွေဖြစ်ကြောင်းလည်းထူးထမားကပြောဆိုလိုက်တာပါ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးခဲ့တာပါ။တင်ညာနေအစီအစဉ်ထုတ်လွှင့်ရမှုကအမတ်တင်ကြီးထိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Skip 6ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်း Asia Set 7 Juru ကတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOA TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.